နှစ်ပေါင်း60ကျော်သက်တမ်းရှိတဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကိုသမ္မတထရမ့်အစိုးရကတရင်6ပတ်အတွင်းရှင်းလင်းနေတာပြီးဆုံးသွားပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကတနင်္လာနေ့မှာပြောပါရယ်ကျန်ရှိနေတဲ့အကူအညီတွေနဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်78ရာခိုင်နှုန်းကိုနိုင်ငံခြားရေးဌာနအောက်ကိုပြောင်းရွှေ့မယ်လို့လည်း X လူမှုဆွေးနွေးမှာဝန်ကြီးရူဘီယိုကကြေညာခဲ့တာပါဒါဟာအမေရိကန်ရဲ့နိုင်ငံကအကူအညီတွေနဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုတမိုင်းဝင်ပြုပြင်ပြောင်းလဲခဲ့တာနဲ့ပတ်သက်ပြီးဝန်ကြီးရူဘီယိုရဲ့ရှင်းရပပကြေညာချက်တစ်ခုလည်းဖြစ်ပါတယ်အမေရိကန်ရဲ့နိုင်ငံကအကူအညီပေးရေးအစီအစဉ်တွေကိုသမ္မတထရမ့်ခန့်အပ်ထားတဲ့အီလန်မတ်စ်ဦးဆောင်တဲ့အစိုးရလုပ်ငန်းများပြန်ဆန်ထျောက်ရေးဌာန Dodge ကပယ်ဖြတ်ခဲ့တာပါအပြောင်းလဲတွေလုပ်ဖို့လိုအပ်နေတဲ့ USAID မှာအခုလိုသမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေအောင်မြင်အောင်နိုင်ပေါင်းများစွာလုပ်ကိုင်ခဲ့ကြတဲ့ဝန်ထမ်းတွေနဲ့ Dodge ကိုကျေးဇူးတင်ကြောင်းလဲဝန်ကြီးရိုဖြိုကရေးသားထားပါတယ်ဒေါ်လာဘီယံနဲ့ချီတဲ့နိုင်ငံကအကူအညီအစီအစဉ်တွေပြန်သုံးသပ်နိုင်အောင်လို့လုပ်ငန်းအားလုံးရပ်ဆိုင်ထားဖို့သမ္မတထရမ့်ကဇန်နဝါရီလ20ရက်နေ့မှာသမ္မတအမိန့်ထုတ်ပြန်ခဲ့တာပါ